ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂွန်ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီရင်းစုံစမ်းတွေ့ရှိတယ်လို့နီဆန်ကုမ္ပဏီကပြောပါတယ်။ပြင်သစ်နိုင်ငံသားဂွန်ဟာဂျပန်ကုမ္ပဏီတစ်ခုရဲ့ရှာရှာပါပါနိုင်ငံခြားထိပ်တန်းအကြီးအကဲတစ်ယောက်ဖြစ်ပါတယ်။1990ပြည့်နှစ်ကုန်ပိုင်းတုန်းကနီဆန်ကုမ္ပဏီကိုရောက်လာတဲ့ဂွန်ဟာဒေဝါလီခံရလူဖြစ်နေတဲ့နီဆန်ကားကုမ္ပဏီကိုကယ်တင်နိုင်ခဲ့သူအဖြစ်နဲ့ကားလုပ်ငန်းလောကမှာကြော်ကြားသူပါဂျပန်ကလာတဲ့သတင်းတွေအရ2011ခုနှစ်ကနေပြီးတော့9နှစ်အတွင်းမှာဒီဝင်ငွေဒေါ်လာ44တန်းလောက်လျှော့ပြခဲ့တယ်လို့ဆိုပါတယ်